Welcome to the Voice of America in Burmese.
ပြည်နယ်ရဲ့သွေသွေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ18ရက်တောင်းကြနေမနေ့ကင်းအစည်းအဝေးတွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာရုတ်တံအဖြစ်နဲ့ပါတွဲဆက်တွဲဖက်ပြီးတော့တင်ဆက်မယ်ဒီအစီအစဉ်ကိုကျွန်တော်ညွန်ဝင်းအောင်ကတောင်းဝေယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ကင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါအာဖဂန်နစ္စတန်မှာတာလီဘန်ထိန်းချုပ်ခဲ့ပြီးတဲ့နောက်ဝင်လာတဲ့အာဖဂန်3သိန်းကျော်ကိုပါကစ္စတန်ကနေရက်ကိုပြန်လွှတ်နေပါတယ်မဏိပူခွဲထွက်ရေးတိုက်ခိုက်နေတဲ့ PLA အဖွဲ့ဝင်5ဦးကိုမြန်မာအာဏာပိုင်တွေကအိန္ဒိယအစိုးရကိုလွှဲပြောင်းပေးလိုက်ပါပြီဝီဂန်မွတ်စလင်တွေပေါ်မှာလူခွင့်ချိုးဖောက်မှုနဲ့တရုတ်ကိုအမေရိကန်ကဒဏ်ခတ်ရေးယူလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်
โอเคပါခင်ဗျာအဲ့လိုထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေပြီးမှာတော့မြန်မာပြည်တွင်းစစ်တပ်ရဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနာတရားရုံးမှာရိုဟင်ဂျာအဖွဲ့တွေကဗားတွေတင်ပြခဲ့ပါတယ်လေ
ကျွန်တော်တို့က2019မှာပေါ့နော်စစ်တပ်ကနေပြီးတော့ရိုဟင်ဂျာတွေကိုရရဆက်ဆက်မိန်ကလေးတွေကိုမဒိန်ချင်းခဲ့တယ်ဗျာယောက်ျားလေးတွေကိုဆိုရင်လေလီပြီးတက်ဖြတ်ခဲ့တယ်ဗျာပြီးတော့ရွာပေါင်း380ကျော်ကိုသူတို့မီးရှို့ပလိုက်တယ်အဲ့ဒါတွေကိုကျွန်တော်ကတင်ပြခဲ့တယ
် UK အခြေစိုက်ရိုဟင်ဂျာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းကင်ပြောကြားသွားတာပါဒီအကြောင်းအပြင်စစ်ကောင်စီကအဲ့အတွက်ကိုဒီရေနံကနေရတဲ့ဝင်ငွေကိုပိတ်ဆို့ဖို့တောင်းဆိုနေကြတဲ့သတင်းနဲ့လေးကေကောမြို့သစ်မှာ KNU နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဆက်ဖြစ်နေတဲ့အကြောင်းတွေကိုကြားရပါမယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေတင်ဆက်မှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါဦးဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအောက်ဂုလာရုံကတာလီဘန်တွေထိန်းချုပ်လိုက်တဲ့နောက်အိန္ဒိယပါကစ္စတန်နိုင်ငံတွေကိုထွက်ပြေးခိုလုံတဲ့အာဖဂန်နိုင်ငံသားက3သိန်းကျော်ရှိနေပြီးအခုတော့ပါကစ္စတန်အစိုးရကသူတို့ကိုနေရပ်ပြန်ခိုင်းနေပါပြီ။ပါကစ္စတန်နိုင်ငံတွေကိုတရားဝင်နိုင်ငံကူးလက်မှတ်နဲ့လာရောက်သူအာဖဂန်နိုင်ငံသား3သိန်းကျော်လောက်ရှိတယ်လို့ပါကစ္စတန်အာဏာပိုင်တွေကစစ်သည်တွေမှာပထမဆုံးထုတ်ဖော်ပြောကြားခဲ့တာဖြစ်ပြီးဒီထက်ကခီးသွားမတက်တန်းကုံဆုံးသွားသူတွေလည်းမပြန်မဲ့ဆက်နေကြတယ်လို့ဆိုပါတယ်။ကျန်2သိန်းလောက်ကတော့တရားဝင်လာသူတွေဖြစ်ပြီးအခုအာဖဂန်နိုင်ငံမှာတိုက်ပွဲတွေမရှိတော့တဲ့အတွက်ရက်60တွင်ပြန်ခိုင်းထားတယ်လို့ပါကစ္စတန်ပြန်ကြားရေးဝန်ကြီးဖာဝဒ်ဟူဆိုင်က VOA ကိုပြောပါတယ်။ပါကစ္စတန်ဟာလက်ရှိမှာဒုက္ခသည်ဖြစ်တရားဝင်သက်မှတ်ခံထားရသူတွေနဲ့စီးပွားရေးကြောင့်တရားဝင်ပြောင်းရွှေ့အခြေချသူတွေအပါအဝင်အာဖဂန်နိုင်ငံသား3သန်းလောက်ကိုလက်ခံထားရတာဖြစ်ပြီးအခုနောက်ထပ်ရက်လာသူတွေကြောင့်မခိုင်မာတဲ့ပါကစ္စတန်စီးပွားရေးခံနိုင်ရရှိတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။အာဖဂန်မှာအောက်တိုဘာ15ရက်တာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်မှာပါကစ္စတန်ကမိုင်မောင်း1600ကျော်ရှည်လာတဲ့အာဖဂန်ပါကစ္စတန်နှစ်နိုင်ငံနယ်စပ်တစ်လျှောက်ဒုက္ခသည်တွေဝန်းမလောင်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတာလည်းဖြစ်ပါတယ
်။တရုတ်ဇီဝဗေဒနည်းပညာကုမ္ပဏီတချို့နဲ့လုံခြုံရေးအရာစောင့်ကြည့်တဲ့နည်းပညာကုမ္ပဏီတချို့အပါအဝင်တရုတ်ဆွေးရနဲ့ပတ်သက်တဲ့ကုမ္ပဏီတချို့ဟာဝီဂါမူစလင်တွေအပေါ်မှာလူခွေထူပေါင်းမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ဒီကုမ္ပဏီတွေအပေါ်အမေရိကန်အစိုးရကနောက်ထပ်ပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်သွားမယ်လို့ကြာတာပတင်းလေးမှာတင်ညာပါတယ်။အသစ်ချမှတ်မဲ့ပိတ်ဆို့ရေးယူမှုမှာတရုတ်စစ်ဘက်စစ်သိပ်ပံတက္ကသိုလ်အပါအဝင်တရုတ်ဇီဝဗေဒနည်းပညာကုမ္ပဏီ7ခုကိုအမေရိကန်ကုမ္ပဏီတွေကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမယောင်းချဖို့ပိတ်ပင်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ရဲ့အဆိုအရကကြေညာပါတယ်တရုတ်အဆိုအရဟာဇီဝနည်းပညာတွေကိုအသုံးပြုပြီးရှင်ချမ်းပြည်နယ်ကဝီဂါမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေကျူးလွန်နေတယ်လို့အမေရိကန်အဆိုအရကဆွဆွဲပါတယ်တရုတ်အဆိုအရကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားပြီးဝီဂါတွေအပေါ်မှာချမှတ်ထားတဲ့လုံခြုံရေးဟာအကြမ်းဖက်သမားရန်ကကာကွယ်ဖို့အတွက်သာဖြစ်တယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲဝီဂါမွတ်စလင်တွေကိုချေးကျွန်တပွဲအသုံးပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်ဖို့ဥပဒေကိုပြဋ္ဌာန်းဖို့လွှတ်တော်မှာဆွေးနွေးနေခဲ့ရမှာကြာတာပတင်းတွေမှာတော့အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးရင်ဒီဥပဒေဟာဒီဆွေးနွေးချက်ဟာဥပဒေဖြစ်လာတော့မှာဖြစ်ပါတယ
်။ဟေတီမှာအောက်တိုဘာ16ရက်နေ့ကလေးကဟေတီလူစုကိုင်းနိုင်ငံရဲ့ဖမ်းဆီးတာခံခဲ့ရတဲ့ခရီးယံကယ်ဆယ်ကူညီအဖွဲ့ကအဖွဲ့ဝင်12ဦးပြန်ပြီးလွတ်မြောက်လာပါပြီ။သူတို့ပြန်ပြီးလွတ်မြောက်လာကြောင်းဟေတီနိုင်ငံတော်ရဲတပ်ဖွဲ့ပြောခွင့်ရက VOA ကိုအတည်ပြုပါတယ်။ ဒါပေမဲ့ပြန်လွတ်လာတဲ့အသေးစိတ်ချက်လက်ကိုထုတ်မပြောပါဘူး။ခရီးအကူအညီပေးအဖွဲ့ဝန်ထမ်းတွေကလည်းသူတို့လွတ်မြောက်လာကြောင်းပြောပါတယ်။ကလေးငယ်တွေအပါဝင်ကနေဒါနိုင်ငံသား2ဦးနဲ့ American 16ဦးပါဝင်တဲ့ခရီး Mission အဖွဲ့ဝင်18ဦးကို Haiti မြို့တော် Porto Prince မြို့ပြန်ကမိဘမဲ့ခင်ဟာသွားမှလူစုခိုင်းကပြန်ပေးဆွဲတာပါ။ပြန်ပေးငွေ American Dollar 1,000 တောင်းဆိုပြီးမပေးရင်တက်ပြစ်မယ်လို့ချိန်ချပါတယ်။အခုသူတို့ပြန်လွှတ်ပေးဖို့အတွက်တောင်းထားတဲ့ပြန်ပေးငွေပေးမပေးတော့မသိရသေးပါဘူး။
အကြံပေးအဖွဲ့တွေဟာပြီးခဲ့တဲ့တစ်နှစ်လုံးကမ္ဘာနေရာအနှံ့အပြားရှိနေခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြာသပတေးနေ့ကထုတ်ပြန်ကြမ်းပါဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်နိုင်ငံတွေဟာဒီအကြံပေးအဖွဲ့တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့လည်းဒေါ်နယ်ထရန့်သမ္မတတက်တန်းနောက်ဆုံးနှစ်ဖြစ်တဲ့2020ခုနှစ်အတွင်းအနောက်နိုင်ငံများနဲ့အကြံပေးမှုတိုက်ဖြစ်ရေးဆိုင်ရာအစိုးရခံပါဖော်အစိုးရခံစာမှာဖော်ပြထားပါတယ်။IS အကြံပေးအဖွဲ့တွေဟာအီရတ်နဲ့ဆီးရီးယားမှာအခြေကုပ်စခန်းတွေအားလုံးဆုံးရှုံးခဲ့ရပေမဲ့သူတို့ရဲ့အစိတ်အပိုင်းတွေဟာကမ္ဘာတဝန်ဆက်လက်လှုပ်ရှားနေပြီးအကြံပေးတပ်ဖြတ်တိုက်ခိုက်မှုတွေလုပ်နေခဲ့တဲ့အတွက်2020ပြည့်အတွင်းသေဆုံးသူအရေအတွက်ဟာအရင်နှစ်တွေကတည်းပိုများခဲ့တယ်လို့ဆိုပါတယ်။အခါရီဒါချိတ်ဆက်အဖွဲ့တွေဟာအဓိကခေါင်းဆောင်နှစ်ဦးဆုံးရှုံးခဲ့ရပေမဲ့အုပ်ချုပ်မှုပြည့်ရွံ့တဲ့နေရာတွေပဋိပက္ခရှိတဲ့အရှိလက်ပိုင်းဒေသတွေကလုံခြုံမှုလျော့တဲ့နေရာတွေမှာအကြမ်းဖက်မှုတွေအတွက်လိုအပ်တဲ့အရင်အမြစ်တွေစုဆောင်ပြီးတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ရေးသားဖော်ပြထားပါတယ
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယအရှိမြောက်ပိုင်းမြန်မာနယ်နဲ့နမိတ်ချင်းထိစပ်နေတဲ့ဒေသမှာလှုပ်ရှားနေတဲ့အိန္ဒိယသဘုံအဖွဲ့ကအဖွဲ့ဝင်9ဦးကိုမြန်မာအာဏာပိုင်တွေကအိန္ဒိယအစိုးရကိုလွှဲပြောင်းပြက်ခဲ့တယ်လို့အိန္ဒိယရဲတပ်ဖွဲ့ကခြေတပင်းနေမှာပြောပါတယ်။မဏီပူဒေသကိုအိန္ဒိယကခွဲထွက်ဖို့အတွက်1988ခုနှစ်ကစပြီးအိန္ဒိယအစိုးရနဲ့တိုက်ခိုက်နေတဲ့ PLA ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ကအဖွဲ့ဝင်9ဦးကိုအိန္ဒိယလေတပ်ကလေယာဉ်နဲ့ဗုဒ္ဓဘူးနေမှာမြန်မာနိုင်ငံကနေမဏိပူပြည်နယ်ထဲကိုခေါ်ဆောင်ခဲ့တယ်လို့အမည်မဖော်လို့တဲ့ရဲအရာရှိကပြောပါတယ်။အခုလိုလှုပ်ဆောင်တာနဲ့ပတ်သက်ပြီးအိန္ဒိယစစ်တပ်အာဏာပိုင်တွေကတော့မှတ်ချက်တစုံတရာမပေးပါဘူး။ PLA ဖွဲ့ကပြီးခဲ့တဲ့လတုန်းကအိန္ဒိယဗိုလ်မှူးကြီးနဲ့သူ့ရဲ့ဇနီးနဲ့သားတို့အပြင်စစ်တီ4ဦးပါတေဆုံးခဲ့ရတဲ့ခြုံခုံတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တယ်လို့ကြေညာခဲ့တာပါ။အမည်မဖော်လို့တဲ့ရဲရရှိကတော့အခုပြန်ပို့ခံရသူ9ဦးကမနစ်ကဩဂုတ်လထဲမြန်မာအာဏာပိုင်ကဖမ်းဆီးပြီးစကိုင်းဘက်ကအကျဉ်းထောင်မှာချထားသူတွေလို့ပြောပါတယ်။ဒါအိန္ဒိယသဘုံတွေကိုမြန်မာအာဏာပိုင်တွေပြန်ပြီးလွှဲပြောင်းပေးတာနှစ်နှစ်အတွင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။2020တုန်းကလည်းအိန္ဒိယအရှေ့မြောက်ပိုင်းအာတန်းနဲ့မဏိပူပြည်နယ်တွေမှာအိန္ဒိယအစိုးရကိုတော်လှန်နေတဲ့သဘုံအဖွဲ့6ဖွဲ့ကအဖွဲ့ဝင်22ဦးကိုမြန်မာဘက်ကပြန်ပြီးလွှဲပြောင်းပေးခဲ့တယ်လို့လည်းရဲကပြောပါတယ်။အိန္ဒိယမြန်မာနိုင်ငံခြားမကြခင်နှစ်တွေအတွင်းနေဆက်ဒေသတည်ငြိမ်အေးချမ်းရေးအတွက်နိုင်ငံခြားကာကွယ်ဆိုင်ပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ
်။မြန်မာနိုင်ငံမှာပြင်းထန်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာစစ်တပ်ကအရှိန်မြင့်လှုပ်ဆောင်လာနေတဲ့အတွက်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေကိုလှုပ်ဆောင်ဖို့ကုလသမဂ္ဂအထွေထွေမှုချုပ်ထံကိုနိုင်ငံတကာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် ITUC ကစာရေးသားတောင်းဆိုလိုက်ကြောင်းဒီဇင်ဘာလ18ရက်နေ့နေဆွဲနဲ့ထုတ်ပြန်ထားပါတယ်မြန်မာစစ်တပ်အာဏာပိုင်တွေဟာမြို့နယ်ကျေးရွာအနှံ့သူတို့ကိုစန့်ကျင်တယ်လို့တန်တရားရှိသူတွေကိုစနစ်တကျမူဝါဒချမှတ်ပြီးတပ်ဖြတ်မှုအကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်နေတယ်လို့ ITUC အလုပ်သမားအဖွဲ့ချုပ်ကြီးကဖော်ပြထားပါတယ်ဒီလှုပ်ရတဲ့ဟာအလွန်ဆိုးဝါးတဲ့လှုပ်ရဖြစ်ပြီးကုလသမဂ္ဂအနေနဲ့တိုက်နိုင်သမျှအစွမ်းကုန်လှုပ်ဆောင်ဖို့နဲ့ကုလသမဂ္ဂကချက်ချင်းဝင်ရောက်ပြီးဒီဆိုးဝါးလာတဲ့အကြမ်းဖက်မှုတွေရပ်တန့်အောင်လှုပ်ဆောင်အောင်မှာဖြစ်တယ်လို့ ITUC အဖွဲ့ရဲ့အတွင်းရေးမှူးဖြစ်တဲ့ Sharon Baron ကပြောဆိုထားပါတယ်။အစိုးရအဖွဲ့အစည်းတွေကဘယ်လိုလှုပ်ဆောင်မယ်ဆိုတာတွေကိုပြောဆိုနေပေမဲ့ဒါတွေဟာအလုံးမဖြစ်ပါဘူး။ဒါကြောင့်ဒီထက်ပိုပြီးထိရောက်အောင်လှုပ်ဆောင်ရမယ်လို့လည်းသူကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ဟာအသက်ရှူလမ်းကြောင်းထဲမှာပိုပြီးလှင်လင်းမြန်မြန်ဆပွားနိုင်စွမ်းရှိတယ်လို့ဟောင်ကောင်ကသိပ္ပံပညာရှင်တွေတွေ့ခဲ့တဲ့အတွက်ဒါဟာကမ္ဘာတစ်လုံးဒီပိုးတဲ့ကူးစက်မှုဘာကြောင့်သိပ်မြန်ဆန်နေဆိုတာကိုရှင်းပြနိုင်ပါပြီ။ Omicron ပိုးဟာအဆုတ်ထဲကိုသွားတဲ့ပင်မလေပြင်းထဲမှာဆိုရင် Delta ပိုးထက်အဆ80ပိုးပြီးမြန်မြန်ကြီးထွားနိုင်တယ်လို့ဓာတ်ခွဲနမူနာတစ်ရှုတွေမှာစမ်းသပ်တွေ့ရကြောင်းဟောင်ကောင်တက္ကသိုလ်သုတေသနအဖွဲ့ကနဦးအစဉ်ခန်းစာမှာဖော်ပြပါဗျာ။ဒါအပြင်ဒ ဒီဗီဇာပြောင်း Omicron ပိုးဟာမပြောင်းခင်ကပိုးတဲ့အဆုတ်တရှူးတွေလှုပ်ရှားမှုကိုဆဲစားပိုးနှီးစေတယ်လို့တွေ့ပါတယ်။ဒါကြောင့်လူနာမှာအပြင်းထန်ချမ်းလာတာမျိုးတိတ်မဖြစ်တော့တာပါ။ဒါပေမဲ့လူနာရဲ့ရောဂါပြင်းထန်မှုအခြေအနေအခုလို virus ပြန့်ပွားနှုန်းသိမ့်များတာတခုရဲနဲ့ပြောလို့မရပဲတယောက်ချင်းစီရဲ့ကိုယ်ခံအားပေါ်ကရောဂါပိုးပေါ်မှာတုံ့ပြန်မှုပေါ်မူတည်နေတယ်လို့သုတေသနအဖွဲ့ခေါင်းဆောင် Michael Chanchiwe ကပြောပါတယ်။ virus ကိုယ်တိုင်ကကူးစက်မှုနည်းနေတဲ့အတိုင်းကူးစက်ခံရသူများလာမယ်ဆိုရင်ယောဂါပိုးဖြစ်လာတာတည်ဆုံးတာတွေဖြစ်လာနိုင်တဲ့အပြင် Omicron ပိုးဟာကာဝယ်ဆေးတံခန္ဓာရဲ့တစ်စိတ်တစ်ပိုင်းရှိနေတာကိုစမ်းသပ်တွေ့ရတဲ့အတွက်သူကချိန်ချမှုတိတ်ကြီးမလာနိုင်တယ်လို့ပြောပါတယ်။တောင်အဖရိကမှာ November စတွေ့ခဲ့တဲ့ Omicron ပိုးကအခုကမ္ဘာတလွားနိုင်ငံပေါင်း80ကျော်မှာပြန့်နှံ့နေပါပြီ
။ Omicron COVID ပိုးဆက်လက်ပြန့်လန့်လာတဲ့အကြောင်းတိုင်းပြည်တွေမှာဝင်ထွက်သွားလာမှုတွေပိတ်ပင်ရတာခီးသွားလာမှုကသက်ထိချုံရတာတွေကိုကြက်ကြက်ပြန့်ပြန့်ပြန်လည်လှုပ်ဆောင်တာမျိုးတွေမလုပ်ရဖို့ဥရောပနိုင်ငံတွေအနေနဲ့တစုတစည်းတဲ့တုံ့ပြန်ဆောင်ရွက်ဖို့ EU အဖွဲ့ဝင်ခေါင်းဆောင်တွေက Brussels မြို့တော်မှာကြာတာပတင်းတွေကဆွေးနွေးခဲ့ကြပါတယ်။ကူးစက်များ Omicron မျိုးကွဲသစ်ဟာနောက်လာမယ့်လအတွင်းဥရောပတခွင်အဓိကပြန့်နှံ့လာမယ့်မျိုးကွဲသစ်ဖြစ်လာလိမ့်မယ်လို့ဥရောပသမ္မတယောဂပိုထိချုံကာကွယ်ရေးဌာနကဗုဒ္ဓဦးနေ့ကပြောဆိုထားပါတယ်။ခီးသွားလုပ်ငန်းတွေအထူးအားထားရတဲ့တိုင်းပြည်တွေကကောင်းဆောင်တွေဟာအခုလိုအားလိုက်ရဲ့ရာသီမှာနေဆက်တွေကိုပိတ်ထားရတာမဖြစ်မနေဆေးဆေးရတာမျိုးတွေအပါအဝင်ခီးသွွာလာမှုပေါ်တင်းကျပ်မှုတွေပြုလုပ်ရမှာကိုကောင်းဆောင်တွေကတုံ့ဆိုင်နေကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့တင်ပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတန်ခင်မှာသတင်းပေးပို့ချက်တွေကိုစွတ်တိုက်နားဆင်ရမှာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်ကောင်းဆောင်တွေပေါ်ဆွဲဆိုထားတဲ့အမှုကိုအာဂျင်တီးနားတရားရုံးမှာကြားနာစစ်ဆင်နေပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုတရားဆွဲဆိုထားတဲ့ဗီတိန်ဂျီဆိုင်မြန်မာရိုဟင်ဂျာအဖွဲ့ BROUK ဥက္ကဋ္ဌဦးထွန်းခင်ကိုယ်တိုင်ကြားသာပရင်းတွေတရားရုံးမှာထွက်ဆိုခဲ့တာပါ။တရားရုံးအခြေအနေနဲ့အမှုသွားအမှုလာအခြေအနေတွေကိုသိနိုင်ဖို့ဦးထွန်းခင်နဲ့လူအခွင့်ရေးရှင်တွေဦးမင်းလွင်ဦးတို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်မိုးကျော်ကတင်ပြထားပါလေဗျာ
။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့မြန်မာနိုင်ငံကလူအခွင့်ထုတ်ဖောက်မှုတွေကို Universal Jurisdiction နိုင်ငံတကာတရားစီရင်ရေးဆိုတဲ့နိုင်ငံတကာဥပဒေရဲ့ခွင့်ပြုချက်နဲ့အာဂျင်တီးနားနိုင်ငံကတရားရုံးမှာတရားစွဲဆိုတာဖြစ်ပါတယ်။ဒီနိုင်ငံတကာဥပဒေအရကဘာပေါ်ကဘယ်ရာဇဝတ်မှုကိုမဆိုလက်ခံကြားနာစစ်ဆင်နိုင်ပါလေဒီတရားရုံးမှာတရားဆွဲဆိုခဲ့တဲ့မြန်မာရိုဟင်ဂျာအဖွဲ့ BROUK ရဲ့ဥက္ကဋ္ဌဦးထွန်းခင်ကဒီဇင်ဘာလ16ရက်နေ့ကသူကိုယ်တိုင်သွားရောက်ထွက်ဆိုခဲ့တာကိုအခုလိုပြောပြပါဗျာ
ဒီကတော့ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကိုနစ်နဲရှိပြီးပေါ့နော်စနစ်တကျစီမံကိန်းချထားပြီးတော့ကြောင်တက်ခွင့်ပိတ်ပင်တာတို့အသွာလာခွင့်ပိတ်ပင်ခဲ့တာတို့လက်ထက်ခွင့်ပိတ်ပင်ခဲ့တာကျွန်တော်တို့လေယာဉ်မြေသိမ်းခဲ့တာတို့နိုင်ငံသားအဖြစ်ကနေကျွန်တော်တို့နိုင်ငံသား citizenship ကိုကျွန်တော်တို့သိမ်းခဲ့တာတို့ပြီးတော့အထူးသဖြင့်ဒီနေရာမှာကျွန်တော်တို့က2019မှာပေါ့နော်စစ်တပ်ကနေပြီးတော့ယူအာတွေမှာရိုဟင်ဂျာတွေကိုရရဆက်ဆက်မိန်းကလေးတွေကိုမဒိန်းချင်းခဲ့တယ်ဗျာယောက်ျားလေးတွေကိုဆိုရင်လေလိပြီးတက်ဖြတ်ခဲ့တယ်ဗျာပြီးတော့ယွာပေါင်း380ကျော်ကိုသူတို့မီးရှို့ပလိုက်တယ်တန်းတဲ့ရှိတဲ့ရိုဟင်ဂျာတွေမြန်မာပြည်ကနေသူတို့ထွက်ပြေးလိုက်ရတယ်အဲ့ဒါတွေကိုကျွန်တော်ကတင်ပြခဲ့တယ် WIMM နဲ့ဆက်သွေပြီးတော့သူတို့မှအထောက်ထားတဲ့အများကြီးရှိတယ်အဲ့ဒါတွေယူနိုင်တဲ့ကိစ္စတွေ Facebook မှာလည်းအများကြီးအမုန်းတရားပြန့်ပွားအောင်လုပ်ခဲ့တာတွေ Facebook ကနေလည်းအများကြီးတပ်သေးတွေရနိုင်တယ်ဆိုတဲ့ဟာတွေကိုကျွန်တော်ကဒီမှာတွက်ဆိုရှာမှာပြောထားပါတယ်
အခုအာဂျင်တီးနားမှာလုပ်နေတဲ့တရားရုံးဟာဘယ်လောက်ထိထိရောက်မှုရှိနိုင်ပါသလဲ။တပ်တွေထွက်ဆိုချက်တွေခိုင်မာမှုရှိပါသလား။လူအခွင့်အရေးရှိနေဦးမင်းလွင်ဦးကအခုလိုမြင်ပါတယ်
။တပ်တွေထွက်ဆိုချက်တွေပုံမှန်အများကြီးမှုတည်တာပေါ့နော်။အရင်တုန်းကတော့ဒီလုံမှုကိန်းတွေဖြစ်ပြီးဆိုရင်ကိုယ်တိုင်မြင်ကိုယ်တိုင်တွေ့ကိုယ်တိုင်ကြားစားတဲ့တရားရဲတပ်တွေကံချက်တွေကိုပဲတရားရုံးကတပ်တွေကံဖြစ်လက်ခံခဲ့ပြီမယ်။နောက်ပိုင်းနေမှာဒီလိုတပ်တွေအထောက်အထားတွေကိုတပ်ပုံဗီဒီယိုစသဖြင့်ပေါ့နော်ဤပညာတွေတိုးတက်လာတဲ့အခါမှာတင်သွင်းလာတဲ့ကိစ္စအဒီနဲ့ပတ်သက်လို့လေတရားရုံးတွေကလက်ခံဆောင်ရွက်တယ်ဆိုတာလေးကိုကျွန်တော်သိရပါတယ
်ဒီတရားစွဲဆိုမှုမှာရိုဟင်ဂျာတွေဘက်ကပါဝင်ကူညီပေးနေတဲ့သူဟာမြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးတွေကိုနှစ်ပေါင်းများစွာလုပ်ခဲ့တဲ့သောမတ်ကန်ဒါနာပါဝင်ကူညီပေးနေပြီးတော့သူ့မှာခိုင်လုံတဲ့အထောက်အထားများစွာရှိကြောင်းနဲ့ ကုလသမဂ္ဂရဲ့ IIMM လို့အဖွဲ့အစည်းတွေလည်းပါဝင်နေတာဖြစ်တဲ့အတွက်အထောက်အထားတွေခိုင်လုံမှုရှိနိုင်တယ်လို့ဦးမင်းလွင်ကသုံးသပ်ပါတယ်။အခုတရားရုံးမှာပြစ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့ဒီအထူးသဖြင့်တော့မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဘက်ကတရားရုံးလာမတက်ဘူးဆိုတော့ဘယ်လိုဖြစ်နိုင်ပါသလဲခင်ဗျ။
အဲတရားရုံးမှာလာပြီးတော့မထွက်ဆိုဘူးဆိုလို့ရှိရင်တော့တစ်ဖက်သက်စစ်ဆေးချားနာတဲ့အဆင့်ကိုရောက်တော့မှာပေါ့နော်အဲတော့တရားလူဘက်ကနေပြီးတော့တင်သွင်းတဲ့အထောက်အထားနောက်တရားလူကြားတက်တွေတွေကနေတင်သွင်းတဲ့တက်တွေကချက်တွေစားပြီးအခြေလက်တွေပေါ်မှာမူတည်ပြီးတော့မှဆွဲပြက်တင်သွင်းမတင်သွင်းဆိုတဲ့အမိန်မျိုးချမှတ်သွားမဲ့အခြေအနေမျိုးဖြစ်နိုင်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျာ
တကယ်လို့ပေါ့လေဒီတရားရုံးကနေပြစ်မှုထင်ရှားတယ်ဆိုပြီးတော့ဆုံးဖြတ်ခဲ့မယ်ဆိုလို့ရှိရင်အပြစ်ကျူးလွန်သူတွေကိုဘလို့အရေးယူနိုင်ပါသလဲဖမ်းဆီးတာမျိုးတွေလုပ်နိုင်ပါသလားခင်ဗျဘသူတွေကလုပ်နိုင်ပါသလဲ
အဲအဲ့ဒီလိုမျိုးကတော့ကျွန်တော်တို့အင်တာပိုပေါ့ဗျာနိုင်ငံတကာရာဇဝတ်မှုတပ်ဖြည့်ရေးရဲတပ်ဖွဲ့ပေါ့နော်အဲ့ဒီရဲတပ်ဖွဲ့ကနေပြီးတော့ပဲဖမ်းနိုင်မယ်အလားအလာရှိပါတယ်အင်တာပိုကိုကျွန်တော်တို့ဖမ်းဝရမ်းထုတ်ဖို့အတွက်စဉ်ဆောင်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့နိုင်ငံကခေါင်းဆောင်တွေကဒီရုံးစတေဂျူကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေတော့နောက်ပြီးတော့ဒီကကွန်မွန်လော့ကိုလက်မှတ်ထိုးထားတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေကိုတော့ပဲဆိုလို့ရှိရင်တော့အချိန်မီပဲနေရာမှာဖားကနိုင်ရတဲ့နေမျိုးရင်ဆိုင်ကြုံတွေ့ရမယ်လို့ကျွန်တော်တို့ကြံရင်းသိတာပ
ါအခုလို Universal Jurisdiction နိုင်ငံတကာဥပဒေအရနိုင်ငံတကာတရားရုံးတစ်ခုမှတရားစွဲဆိုပြီးရင်ဒီတရားရုံးမှာတင်သွင်းတဲ့သက်သေအထောက်အထားတွေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုအခြေခံပြီးတော့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC လိုတရားရုံးမှာဆက်လက်တရားစွဲဆိုတာမျိုးတွေလှုပ်လာနိုင်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုဇော်မှုကျော်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ထိုင်းမြန်မာနယ်စပ်ကအခြေအနေကိုလည်းပြောပြလိုပါတယ်မြဝတီခရိုင်တဲက KNU တပ်မဟာ6ထင်းချုပ်ရာလေးကော်ကူမြို့တည်တဲကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးအရာဝတီတိုင်းကလွှတ်တော်အမတ်2ဦးအပါအဝင်တကြွလှုပ်ရှားသူလူငယ်တွေကိုဖမ်းဆီးခဲ့ပြီးတဲ့နောက် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားဒီကနေ့ထိတိုက်ပွဲဖြစ်ပွားနေပါတယ်ဒီတိုက်ပွဲကြောင့်ရွာသား800ကျော်ထိုင်းဘက်ကိုခိုးလုံလာကြပါတယ် VOA သတင်းတော့မရေးမာကသတင်းပေးပို့ပါတယ်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ရာ၄ကီကော်မြို့တည်တဲ့ကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးမြောင်းမြလွတ်တော်အမတ်ဒေါက်တာဝေလင်းအောင်နဲ့အိမ်မဲလွတ်တော်အမတ်တို့အပါအဝင်တက်ချွတ်လှုပ်ရှားသူတွေကိုဖမ်းဆီးသွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်800ထက်မနည်းထိုင်းနိုင်ငံဘက်ချမ်းကမဲခိုကင်းကြီးရွာကိုခိုးလုံလာတယ်ဆိုပြီးအဲ့ဒီနေရာမှာရှိနေတဲ့ကရင်မျိုးသားမီဒီယာကမန်းမျိုးမြင့်ကအခုလိုပြောပြပါတယ်။
တိုက်ပွဲဖြစ်တော့အခုကတိုက်ပွဲကမနေ့ကဖြစ်တယ်ဒီနေ့ဆိုလို့ရှိရင်ဒီမနေ့ပိုင်း9နဲ့ကျွန်တော်စပြီးတော့ဒီလက်နဲ့လက်နဲ့ကြီးပါနဲ့ဖြစ်တော့ဒီကစားကများတော့အဲ့ဒီမှာလေးကီကောလေးကီကောမြို့နယ်ပတ်ဝန်းကျင်တော့အဲ့ဒီမှာရှိတဲ့ကြီးမဲ့ဝါကြီးပါညာအဲ့မှာရှိတဲ့အဲ့ဒီအနီးနားကျော်တွေအကုန်လုံးကလူတွေကရှောင်ရတယ်လေတိန်းဆောင်တဲ့လူတွေအ낵ကလူကအခုဆိုရင်အခုနောက်ဆုံးရစင်ရဆိုရှိရကျော်သွားပြီထိုင်းမဲ့ချမ်းကိုကူးတာပေါ့နေကြာပေါင်ကြီးမျိုးထိုင်းမဲ့ချမ်းနေကြာပေါင်ကြီးမျိုးဖြတ်ကျော်ဖြတ်ပြီးတော့ထိုင်းမဲ့ချမ်းမက်ကိုကင်းမက်ကိုကင်းရွာပဲဟိုသွားပြီးတော့မက်ကိုကင်းရွာရဲ့နေစားမှာကခိုးလုံတာပေါ့သူတို့ခိုးလုံတဲ့နေရာကတော့မက်ကိုကင်းရွာရဲ့နေကြာပေါင်ကြီးမျိုးကန်နပူးမှာရှိတဲ့အရင်တော့စိုက်ပြီးမွေးမြူရေးလုပ်တဲ့ဂိုဒေါင်တွေမှာပေါ့ဖခင်အခုကစိုက်ပြီးမွေးမြူရန်ပြန်လာတာတော့အဲ့ဒီဂိုဒေါင်အလွတ်တွေရှိတာပေါ့
လေးကီကော်မြို့တည်တဲ့ကိုရောက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကအရာရှိတွေအပါအဝင်ထိခိုက်ဒေဆုံးမှုတွေရှိနေကြောင်း KNU နဲ့အတူတိုက်နေတဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်လက်နက်ကြီးလက်နက်ငယ်နဲ့စနိုက်ပါတွေပါသုံးပြီးပစ်ခတ်တာကြောင့်စစ်ကောင်စီဘက်က10ခန်းလောက်ဒေဆုံးဒဏ်ရာရရှိတာရှိတယ်လို့ပြည်သူ့ကာကွယ်တပ်ဖက်ကသောဦးထိခိုက်ဒဏ်ရာရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဆိုပါတယ်နှစ်ဖက်တေဆုံဒဏ်ရာရတဲ့စီးရင်ကိုတော့တီးခြားအတည်ပြုလို့မရသေးပါဘူးလေးကေကော်တဲကနေထွက်ခွာခွင့်တောင်းနေတဲ့စစ်ကောင်စီတပ်တွေကိုဒီကနေ့မနေ့အစောပိုင်းမှာတော့ KNU တပ်တွေကလေးကေကော်ကနေထွက်ခွာခွင့်ပြီးလိုက်တယ်လို့လည်းလေးကေကော်မှာရှိနေတဲ့ကိုစောမွန်ကပြောပါတယ်
အဲသူကတော့ဒီဟိုမနေ့စောကြီး၄နာရီထွက်သွားတယ်မနေ့စောသလီဘက်ကိုမနေ့စောသလီဘက်အဝင်ပြရတယ်အဲ့ဒါထွက်တယ်အဲ့တော့သူတို့လည်းပြီးထွက်လိုက်တယ်ဒီဘက်မှာနောက်ပြီးတော့ကိုယ်ယူလာလိုက်ကြည့်မယ်ကြောက်လို့လေအဲ့ဒါနဲ့ပြီးထွက်လိုက်တယ်သူတို့ကဟိုလီလီဘော်တဲမှာတော့မရှိဘူး
ဒီကောမှာသူတို့တက်ဖွဲ့ဝင်နေမရှိတော့ဘူးဆိုတာကိုစစ်ကောင်စီတရင်ပြန်ကြားရေးတာဝန်ကဘိုးချုပ်ဇော်မင်းထွန်းကလည်းVOA ကိုအခုလိုအတီးပြုပြောဆိုပါတယ်ဒီကောပဲမှာတော့မရှိတော့ဘူးကျွန်တော်တို့ကတော့လုံလုံရေးရစစ်စေးမှုတော့ဆက်လက်ဆောင်နေအဲဒီကောရံမြောက်ဖက်မှာသုံးပိုင်းတောင်မှရှိတဲ့မဲထောတနည်းအားရှိတဲ့လုံလုံရေးနေရာတစ်ခုပေါ်ဒီနေ့
လေရတဲ့ပေါ်ဒီနေ့ညနေပိုင်းကဝင်ရောက်ပြစ်ခတ်တာတော့ရှိတယ်အဲကျွန်တော်တို့စီကတော့ဒီအခွက်တွေနဲ့တော့အဆက်အသွယ်တော့ရပြီအချို့အဖွဲ့ဝင်တွေပေါ့နော်လုံလုံရေးအဖွဲ့ဝင်တချို့တော့ဒါအဆက်အသွယ်များတွေတောက်တုံးနေရပဲရှိသေးတယ်အားလည်းပတ်သက်လို့ကြာကျွန်တော်တို့လုံလုံရေးကအောင်ရမှုကဆက်လက်လုပ်ဆောင်ရရှိပါလေးကေကောမြို့တက်ကနေစစ်ကောင်စီတပ်တွေထွက်သွားပြီမဲ့လေးကေကောအနီးမှာတော့တိုက်ပွ
phan si tha de so bi bo jou zo min thong ga set pyo ba de
ei ne so lut daw ko sle haung to hu ye nyaw ma lut daw ko sle haung to hu ye tu lu wo ba ti ga ba tu lu ho tu lu ho thau khan si ya ma si de chen ne hu bi ya lo tu lu ba ba de di ni ya ri ma don do tu chao sai lao khan ye de ni sai lao khan ne hu ma hou ba de tu lu ga lo tu di an di di si ya de ye a
ထပ်တဲ့ဆက်ဆံရည်ရည်ဒီအခွင့်နဲ့ဆက်သွယ်တာဒါကတော့ဘူးဥပဒေတိုင်းမှာကျွန်တော်ဆက်လက်ဆောင်ရွက်ပါလိမ့်မယ်။မဲထော်တလေးရွာဘက်မှာတော့စစ်ကောင်စီတပ်တွေကလူလူတွေကိုဖြတ်တန်းသွားလာခွင့်မပြုဘဲစစ်ရင်နန်းတွေပဲဖြတ်တန်းသွားလာနေတယ်လို့ဒေသခံတွေကဆိုပါတယ်။မဲထော်တလေးရွာဟာမြဝတီဝလီကားလမ်းမပေါ်မှာရှိပါတယ်စစ်ကောင်စီတပ်တွေကအဲ့ဒီနေရာတွေမှာနေရာယူတက်ဆွဲလာတဲ့အတွ ဒီမှာတော့ဒီဟိုမနေ့စောကြီးလေးနိုင်ထွက်သွားတယ်အဲ့ဒါဆိုလို့ရှင်ဒီမနေ့ပိုင်ကူးနိုင်ငံရဲ့ဒီလွတ်တော်ကိုယ်စားလှယ်ဟောင်းတခုရဲ့မြောင်းသားလွတ်တော်ကိုယ်စားလှယ်ဟောင်းတခုရဲ့
မေးမရဲ့သတင်းပေးဖို့ချက်ဖြစ်ပါတယ်ခင်ဗျာဗီဇာပေါင်းဗီဇာပြောင်းဒီကိုဗစ်ပိုးနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းအသိပေးချင်ပါတယ်ဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူ့ကိုခဏရဲ့ကလပ်စီးကိုလာတွေ့ကတ်တာကလည်းစပါတယ်ပရိုတိန်းလက်တံလေးတွေကဂလက်ဆီမှာရှိတဲ့ဂျိတ်လေးတွေကိုလာချိန်ပါတယ်အဝင်ခွင့်ကြောင့်တော့မဖြစ်ပ တဲ့ကိုပေးဝင်လိုက်ပါရင်ဒီမှာပိုးကပွားများအောင်ဆလုပ်ပါရင်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံလိုမထွက်ခနဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါရင်တချို့မာရီမှုကပရိုတင်းလက်တင်တွေမှာဖြစ်တတ်ပါရင်တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါရင်တချို့ကြပိုးပြောအဝင်ခွင်ကျဖြစ်စေပါရင်ဒီတော့ပိုးကူးဆက်မှုပုံမြန်စေတာပါဒါကြောင့် Britain, South Africa နဲ့ Brazil တို့မှာဗီဇပြောင်းဖို့က class C တွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ် Virus ပိုတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်ဒါပေမဲ့ကာဝယ်ဆေးက protein လက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကအစိုးရင်ရတာပါ protein လက်တံလေးတွေမှာကပ်ပြီးတော့သူတို့ class C ထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုကိုခန့်ဆွမ်းစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါတကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမဆွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ကိုခန့်ဆွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကဆွမ်းနိုင်ပါသေးတယ်
မြန်မာပြည်သူပြည်သားတွေကိုဗစ်ဘေးကနေကင်းဝေးကြပါစေခင်ဗျာ VOA ရဲ့တောင်ကြနေမနဲ့ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့ဒီနိုင်ငံတကာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာရဲ့နိုင်ငံပိုင်ရင်းနှီးတဲ့သဘာဝတန်းငွေလုပ်ငန်းကရတဲ့ငွေတွေကိုစစ်ကောင်စီလက်ထဲကိုမပေးဘဲပိတ်ဆို့တန်းခတ်ထားဖို့မြန်မာနိုင်ငံတဝန်းလူအခွင့်ရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်ဒါပေမဲ့ American Chevron နဲ့ပြင်သစ် Total ရေနံကုမ္ပဏီတွေကိုပိတ်ဆို့ထားတာမျိုး American နဲ့ပြင်သစ်အစိုးရတွေကလှုပ်ဆောင်လာတာမျိုးမရှိသေးပါဘူး AP သတင်းတပုတ်ပေါ်အခြေခံပြီးကိုငင်းညန်းကပြောပြထားပါတယ်ဗျာ
မြန်မာနိုင်ငံအတွင်းစစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုရပ်တန့်စေဖို့တိုင်းပြည်အတွက်ဝင်ငွေအများဆုံးရနေတဲ့တခုတည်းသောနိုင်ငံသားဝင်ငွေလမ်းကြောင်းဖြစ်တဲ့ ยินเนี่ยเนี่ยตบ่าวดังเว่ยวินเว่ยอ๋อปิ่มัดทาดังแค่อเยยอยู่บ่မြန်မာနိုင်ငံတော်ဝန်ဆန္ဒပြသူတွေကတောင်းဆိုထားပါတယ်ဒါပေမဲ့လည်းအမေရိကန်ရှက်ဗရွန်နဲ့ပြင်သစ်ဒေါက်တာယေနန်ကုမ္ပဏီတို့လိုယေနန်ကုမ္ပဏီတာဝန်ရှိသူတွေနဲ့မြန်မာဒံဝေးပေါ်မိခိုနေရတဲ့ထိုင်းနိုင်ငံလိုနိုင်ငံတွေကစန့်ကျင်တင်းခံထားတာကြောင့်အမေရိကန်နဲ့ပြင်သစ်အစိုးရကအเยยอยู่ပိတ်ဆို့တာမရှိသေး အစိုးရပြောခွင့်ရဒေါက်တာဆာဆာကဆွဆွဲပြောဆိုထားပါတယ်ဒေါက်တာဆာဆာက
So if you talk about 12 months then they are giving directly some 1 billion
တနည်းဆိုရင်ဒေါ်လာသန်း 1000 လောက်ဘုံကြုံကြီးမရောင်းလိုက်နေကိုပေးနေတာပါသူကအဲ့ဒီပိုက်ဆံတွေနဲ့လက်နက်တွေဝယ်ပြီးတော့လူတွေအများကြီးကိုထတ်တက်နေတာပ
ါ He kill more people
ပြီးခဲ့တဲ့တောက်ကြနေကစစ်ကောင်စီတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ကပိတ်ဆို့တန်ခတ်မှုတွေထပ်လုပ်ခဲ့ပေမဲ့လည်းရေနံနဲ့သဘာဝဓာတ်ငွေ့ကရတဲ့ဝင်ငွေကိုခြံထားခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကရေဒနာဓာတ်ငွေ့တိုက်ကငွေဝင်နေတဲ့ဘဏ်အကောင့်ကိုပါသိမ်းဆီးခဲ့တာပါရေဒနာဓာတ်ငွေ့တိုက်မှာမြမရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်း MOGE Thai PTT ပြင်သစ်တိုတန်နဲ့ American Chevron ကုမ္ပဏီတွေကဖက်ဆက်လုပ်ကင်နေတာဖြစ်ပြီးတော့သူတို့ဟာမြန်မာပြည်ကဝန်ထမ်းတွေကိုကာကွယ်နေတာဖြစ်ပြီးထိုင်းနဲ့မြန်မာနိုင်ငံအတွင်းအရေးကြီးတဲ့ဓာတ်ငွေ့တင်ပို့တာတွေကိုလှုပ်ဆောင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီဓာတ်ငွေ့ကရတဲ့ဝင်ငွေတွေဟာစစ်အစိုးရကိုထောက်ပံ့နေတာဖြစ်တာကြောင့်မြန်မာပြည်မှာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုထောက်ပံ့တယ်လို့ဖြစ်နေတယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကသူတေတီမန်နီမောင်ကပြောပါတယ်။
When we talk about funding the military, it's
စစ်တပ်ကိုထောက်ပံ့နေတဲ့ငွေတွေဟာဒီလိုဖိနှိပ်မှုတွေကိုထောက်ပံ့နေတာပါ။စစ်သားတွေကိုလာကပေးထားတယ်၊စစ်လက်နက်တွေဝယ်တယ်။နောက်ပြီးလေရင်စီလိုမျိုးဝယ်တယ်ဆိုရင်တောင်တိုင်းပြည်ရဲ့အစွန်အဖျားကကြေးရွာတွေကိုရဟတ်ရင်နဲ့ဘုံသွားကျဲတာမျိုးတွေလုပ်နိုင်ပါတယ်။ဒါတွေအားလုံးဟာဆက်ဆက်နေတာပါ။ဒါကြောင့်ဒီလိုစစ်တပ်အတွက်ဝင်ငွေရတဲ့လမ်းကိုဖျက်တောက်ရမှာဖြစ်ပြီးဒါကိုကျမတို့ကတောင်းဆိုနေတာပါ။
ခဲ့တဲ့ဩဂုတ်လတည်းကသွေးစုံငွေလှုပ်ရှားမှုကိုမြမရေးတက်ကြွလှုပ်ရှားသူတွေကစတင်ခဲ့ကြပြီးစစ်ကောင်စီကိုငွေမပေးဖို့နဲ့မြမပြည်ကိုကယ်တင်ဖို့တောင်းဆိုခဲ့ကြပါတယ်မြမနိုင်ငံတော်ဝန်တန်းနဲ့ချီတဲ့လူတွေကလည်းစစ်ကောင်စီကိုဒဏ်ခတ်တဲ့အနေနဲ့အခွန်ငွေမပေးတာရက်စစ်မီတာကမပေးတာတွေအပြင်စစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်တာတွေကိုလှုပ်ဆောင်ခဲ့ကြတယ်လို့မြမနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ် AP ကရရှိထားတဲ့စာတစောင်မှာတော့ရတနာဓာတ်ငွေ့လုံးကွက်ဝန်ထမ်းတွေကလည်းတိုတယ်ကုမ္ပဏီခွဲဖြစ်တဲ့တိုတယ် EMP မြန်မာကမန်နေဂျာတွေကိုဥတီပြီးစစ်တပ်ကိုပေးမဲ့ဓာတ်ငွေ့ရောင်းရငွေတွေကိုစစ်တပ်မယူနိုင်မဲ့ဘဏ်အကောင့်တစ်ခုမှာထားဖို့စာရေးသားတောင်းဆိုခဲ့ပါတယ်။ဒဏ်ခတ်အရေးကြီးယူစေခြင်းနဲ့တက်ကြွလှုပ်ရှားသူတွေကဓာတ်ငွေ့လုပ်ငန်းတွေကိုရပ်ထားဖို့မဟုတ်ဘဲအဲ့ဒီကရတဲ့ဝင်ငွေကိုစစ်တပ်မယူနိုင်မဲ့နိုင်ငံခြားဘဏ်အကောင့်တစ်ခုမှာထားဖို့တောင်းဆိုနေကြတာပါ။မြန်မာအစိုးရရဲ့ခန့်မှန်းထားချက်အရ2021နဲ့22ခုနှစ်အတွင်းနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်း MOGE ကကမ်းလွန်ရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်းနဲ့ပိုက်လိုင်းတွေကနေအမေရိကန်ဒေါ်လာ1500လောက်ရဖို့ရှိပြီးတော့ဒါဟာမြန်မာနိုင်ငံသားဝင်ငွေရလမ်းရဲ့50ရာခိုင်နှုန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနက AP သတင်းဌာနကမေးခွန်းကိုတုံ့ပြန်ရမှာတော့အမေရိကန်အနေနဲ့စစ်တပ်တာဝန်ရှိသူတွေနဲ့နိုင်ငံပိုင်ကြောင်းမြတ်ရေသနာလုပ်ငန်းကိုပိတ်ဆို့ဒဏ်ခတ်အရေးယူထားတာကိုထောက်ပြပြီးတော့အကြမ်းဖက်မှုကိုကျူးလွန်သူတွေနဲ့ပြည်သူတွေရဲ့ဆန္ဒကိုနှိပ်ကွပ်သူတွေကိုဆက်လက်အရေးယူဖို့နောက်တွန်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုငင်းညာပြောပြသွားတာပါဗျာ။သိမကြခင်မှာပဲမြန်မာအရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကတောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933လိုင်းနိုမီတာ49 kHz 6153ညလိုင်းနိုမီတာဒီလိုင်းလက်မီတာ190 kHz 1505ကပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်စံမာရေးကဏ္ဍအပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အများစုကတော့ရှုခံရတဲ့သဘောအာဘာဖြစ်လို့လဲဆိုတော့စက်တင်ဘာ19ရက်နေ့ဆိုရင်သူတို့လည်းနဲ့ကြီးနဲ့ဖြစ်ပြီးမှလောင်တာအချာရက်တွေမှာဆိုတော့ဒီလိုမျိုးပြစ်ခတ်မှုမရှိဘဲနဲ့လောင်တဲ့နေ့တွေလည်းရှိတယ
်ချင်းပြည်နယ်တန်တလန်မျိုးကမီးရှို့ဖျက်ဆီးခံရတဲ့အခြေအနေအပြည့်စုံကိုတိုင်းရင်သတင်းလွှာမှာနောက်ပိုင်းနှားဆင်ရဖို့ရှိပါတယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာကယားပြည်နယ်ကဒီစစ်ကောင်စီစံကျင်ရေးနဲ့ပြည်သူ့ကာကွယ်ရေးလှုပ်ရှားမှုဟာနေပြည်တော်နဲ့နှီးကပ်တဲ့အတွက်ကြားစစ်မျက်နှာကိုစစ်အင်အားဖြည့်ဆည်းနေပုံရကြောင်းဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
လူငယ်တဲ့မေလအလဲပိုင်းကစပြီးနိုဝင်ဘာလအလဲပိုင်းအထိ6လအတွင်းစစ်ကောင်စီတပ်နဲ့ခရင်နီတပ်ဖွဲ့တွေတိုက်ပွဲအကြိမ်ပေါင်းတရားကြောဖြစ်ပွားကြောင်းသိရပါတယ်။ကရင်နီတပ်မတော်ကရင်နီအမျိုးသားကာကွယ်ရေးတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ် PDF တွေကစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့စစ်ပွဲတွေဖြစ်ပါတယ်။ဖြန့်မြန့်နှုံးနေဆိုရင်တစ်လအကြိမ်20နီးပွားတိုက်ပွဲဖြစ်ပွားတာပါပဲ။စစ်ကောင်စီတပ်သား450ကျဆုံးတဲ့အတွက်လစဉ်85ယောက်သေဆုံးတဲ့သဘောဖြစ်ပါတယ်။ကရင်နီဘက်ကတော့တပ်သား32ဦးကျဆုံးပါတယ်။စစ်ကောင်စီတပ်ရဲ့ပြစ်ခတ်မှုကြောင့်ဒေသခံအရတားတရားကျော်အသက်ဆုံးရှုံးသွားရပြီး200နီးပါးအပန်းခံရပါတယ်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်အိမ်400ကျော်ခရိယံဖျားကျောင်း9ကျောင်းပျက်စီးသွားပါတယ်စစ်ဘေးဒုက္ခတွေတသိန်းခွဲလောက်ရှိနေပြီလို့ 45 rights အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါတယ်တရားနယ်ရှမ်းပြည်နယ်အစဖေကုံမြို့နယ်လွယ်ရင်းရွာမှာဒုက္ခတွေတွေအတွက်တူလောင်ထားတဲ့ဆန်တွေကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးပြီးကြောင်းကိုလည်းဖော်ပြထားပါတယ
်စစ်ကောင်စီတပ်တွေဟာဇူလိုင်နဲ့ဩဂုတ်လကကြားစစ်မျက်နှာမှာအင်အား1500လောက်ဖြည့်ဆည်းထားပါတယ်နောက်တော့စက်တင်ဘာမှာစစ်ကောင်စီထရက်ကား40လောက်ဟာအင်အား300ကျော်တင်ဆောင်ခဲ့ပြီးရှမ်းပြည်နယ်ကနေဖေခုံမြို့နယ်ကိုဝင်ဖို့ကြိုးပမ်းတဲ့အတွက်ကင်းဒီပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားတယ်လို့အော်တိုဘာ2ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်။နေပြည်တော်နဲ့နီးကပ်နေလို့ကြားစစ်မျက်နှာကိုစစ်ကူပို့နေတာဖြစ်တယ်လို့ဆိုပါတယ်။လွိုက်ကောဖေခုံနဲ့နေပြည်တော်ဟာမိုင်80သာကွာဝေးတာမို့စစ်ကောင်စီအနေနဲ့လုံခြုံရေးစိတ်ချရတဲ့အနေအထားမှာအမြဲတမ်းမရှိနိုင်ပါဘူး။ဒါကြောင့်ကြားစစ်မျက်နှာမှာအရသားတွေကိုပါပြစ်မှတ်ထားပြီးတိုက်ခိုက်နေတာလို့မြင်ကြပါတယ
်ဖေကုံ PDF လှူရှားတဲ့ဖေကုံမြို့နယ်ကကျေးရွာတွေဟာနေပြည်တော်ကောင်စီနယ်မြေကပြည်မနာကျေးလက်ဒေသနဲ့တဆက်တည်းဖြစ်နေပါတယ်ဖေကုံလွိုက်ကောဒီမော့ဆုံမြို့နယ်တွေဟာကရင်နီတော်လိုင်းတပ်ဖွဲ့တွေစူပေါင်းလှူရှားတဲ့နယ်မြေဖြစ်ပါတယ်ကရင်နီတော်လိုင်းတပ်ဖွဲ့တွေဟာလက်နက်ခဲရမှာစစ်ကောင်စီတပ်ကိုမရှင်းနိုင်ပေမဲ့နယ်မြေကျွမ်းကျင်မှုတရေးခရီးနဲ့စိတ်ကြရေးရခိုင်မာမှုမှာအလွန်အားကောင်းတဲ့တပ်ဖွဲ့တွေဖြစ်ပါတယ်။စစ်အာဏာသိမ်းပြီးမှဖွဲ့စည်းတဲ့ PDF တပ်တွေဟာဒူးမီးနဲ့လုံတနက်ကိုသာကိုက်ဆောင်ပေမဲ့စစ်ကောင်စီတပ်သားအများအပြားတေဆုံးအောင်တိုက်ခိုက်နိုင်တာတွေ့ရပါတယ်။တိုက်ပွဲဖြစ်နေချိန်မှာပြည်내အုပ်ချုပ်ရေးရန်တန့်သွားတာဟာစစ်ကောင်စီအတွက်စိတ်ဓာတ်ကျစရာဖြစ်နေပါတယ
်။ကြားပြည်내ကိုခရိုင်နှစ်ခုနဲ့မြို့နယ်ခုနှစ်ခုပိုင်းခြားထားပါတယ်။လွိုက်ကော်ခရိုင်မှာလွိုက်ကော်မြို့နယ်ဒီမော့ဆိုမြို့နယ်ဖရူဆိုမြို့နယ်ရှာတော်မြို့နယ်တို့ပါဝင်ပြီးဘော်ရခဲခရိုင်မှာတော့ဘော်ရခဲဖားဆောင်နဲ့မဲဆက်မြို့နယ်တွေပါဝင်ပါတယ်မြို့ပေါင်း12မြို့နဲ့ကျေးရွာပေါင်း900ကျော်ရှိပါတယ်စစ်ကောင်စီရဲ့ချင်းမြန်တရင်10ရင်းနဲ့အမြောက်တရင်2ရင်းရှိကြောင်းသိရပါတယ်
တန်လွင်မြေအရှိဘက်ချမ်းကရှားတော်နဲ့မဲဆက်မြို့နယ်တွေမှာတိုက်ပွဲမဖြစ်သလောက်ရှားပါတယ်လို့ဆိုပါတယ်။ Rycor, Demos, Feco, Mobie, Pruso, Borke, ဖားဆောင်စတဲ့တန်လွင်မြေအနောက်ဘက်ချမ်းမှာသာတိုက်ပွဲဖြစ်တာများပါတယ်။ကြားပြည်နယ်မှာလူဦးရေ3သိန်းလောက်ရှိတဲ့အနေနဲ့စစ်ဘေးဒုက္ခတွေက3သိန်းခွဲလောက်ရှိနေပါတယ
်။စစ်ကောင်စီတရင်အများဆုံးအခြေစိုက်တဲ့အရက်ကတော့ Borke မြို့နယ်ဖြစ်ပါတယ်။ဦးသိန်းစင်အစိုးရရဲ့ကျပ်ဖွဲ့ဝင်ကြီးဦးစိုးသိန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့မြို့နယ်ဖြစ်ပါတယ်။2020ရွေးကောက်ပွဲမှာဦးစိုးသိန်းပဲထပ်မံအနိုင်ရရှိပါတယ်။ဘော်ကဲလူဦးရေတဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ဘော်ကဲမြို့မှာချင်းမြန်တိုင်းရင်သုံးရင်ဈေးတက်ထောက်ပို့ရေးတက်မဟာဗျူဟာတက်နဲ့နေကြားဆောင်တက်လည်းရှိတာမူကျန်ဖို့ပါတီရဲ့အောင်မြေလိုဖြစ်နေပါလေအခုတော့ဘော်ခဲဟာစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့နေစဉ်ဇက်တိုက်တိုက်ပွဲဖြစ်ွားတဲ့မြို့ဖြစ်နေပါလေဘော်ခဲအခြေစိုက်စစ်ကောင်စီတပ်ကလည်းတာဝဲပြည်အမြောက်နဲ့ပြစ်ခတ်နေပြီးမဲ့ကရင်နီစစ်ရင်ဟာလျော့မသွားတာတွေ့ရပါလေစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအများဆုံးတိုက်ပွဲဖြစ်ွားတဲ့နေရာဟာဒီမော့ဆူမြို့နယ်ဖြစ်ပါတယ်ရိုက်ကောကဒုတိယအများဆုံးဖြစ်ပြီးဘယ်ကုန်းနဲ့ဖူးဆူကတတိယအများဆုံးဖြစ်ပါတယ်မိုးပြဲဘော်ခဲနဲ့ဖားဆောင်မြို့နယ်ကအ ਨੇ ဆုံးဖြစ်ကြောင်းတိုးတက်သောကရင်နီပြည်သူအင်အားစုကစက်တင်ဘာ18ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးသွားပြန်တော့အခုတခါဦးဝင်းမင်းရဲ့ဒီကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုဗစ်မျိုးကွဲသည့် Omicron ဆိုင်ရာနောက်ဆုံးတွေ့ရှိချက်တွေကိုပြောပြထားပါတယ်။ COVID-19 မျိုးကွဲသည့် Omicron ဟာကူးစက်မြန်လွန်ပြီးကာကွယ်ဆေးအာနိသင်လျော့ကျစေနိုင်ကြောင်းသူတွေသနာတွေမှာစတင်တွေ့ရှိလာရပြီလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မြန်မာနိုင်ငံမှာရောပါရီကိုကြိုတင်သိထားသင့်ပါတယ်။ဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာဇီယာတက်နဲ့ကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ဗျာ။
โอเคดรสยาดักเนี่ยကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ Omicron ပေါ့เนาะတစ်ကဘာလုံးမှာဒီစိုးရိမ်တကြီးစောင့်ကြည့်နေရချိန်မှာနောက်ဆုံးဒီသိထားတဲ့ထူးခြားမှုဆိုလို့ရှိရင်အဓိကဘာကိုစပြောခြင်းလဲဆက
်ပြီးတော့ဖြစ်လာတဲ့အချိန်ပေါ့เนาะအခုဆိုနှစ်ပတ်ကျော်တဲ့အချိန်ကြီးကိုရောက်လာတဲ့အပိုင်းမှာအများစုကတော့ဘာမှမဖြစ်ဘူးဆိုပြီးတော့ဒီတောင်အာဖရိကမှာသူတို့ပြောကြပါတယ်ဟိုအင်္ဂလန်မှာလည်းသွားပြီးတော့လင်းစာရှင်နေမွေးလည်းပြောတဲ့အချိန်တော့လုပ်တယ်ဆိုတော့ဆိုတော့ဒါပေမဲ့လည်းသူတို့ကတော့စာပြီးတွေ့တာကတော့လူငယ်လေးကစာတွေ့တယ်ပြဿနာအကြီးအကျယ်မရှိပါဘူးဆိုတော့အကုန်လုံးကတော့ကောင်းသွားကြတာပဲလေဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းအခုတော့ဒီအရင်တလွန်တရာမှဒီကူးစက်မြန်တာတော်တော်လေးကိုမြန်နေနောက်တစ်ခုကဒီရိုးကွဲမှာစိုးရိမ်နေပေါ့နော်ဒီ mutation ကိုခေါ်တဲ့ဒီ spike protein မှာပုံစံပြောင်းမှုတွေကတိတိတတအယူအများအယူဖြစ်လာတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကတော့ဟိုဒီထိုးထားတဲ့ကာကွယ်ဆေးတွေကို invasion လို့ခေါ်တာပေါ့เนาะသူတို့ကတော့ဒါဟို vaccine effective မဖြစ်ဘူးဆိုတာမသုံးချင်တဲ့အတွက်ကြောင့်မသုံးလဲမသုံးသင့်ပါဘူးဘာလို့ဆို vaccine က still okay နေသေးကျွန်တော်သုံးလို့ရတယ်အတွက်ကြောင့်သူတို့ကတော့သုံးနေကြ vaccine invasion တွေဖြစ်လာဆိုပြီးစိုးရိမ်မှုတွေရှိလာတယ
်โอเคအာနိသင်ဝင်ပြီးတော့ဖြတ်လာတယ်ပေါ့เนาะအာနိသင်ကျော်လာတဲ့တော့
ဟုတ်ကဲ့ကျော်လာတဲ့တပိုင်းတွေရှိလာတယ်ပေါ့ဆိုတော့တချို့ဟိုဒီကာကွယ်ဆေးတွေကအာနိသင်ပိုင်းကနည်းနည်းလေး꽌ပါတယ်ခုဗမာနိုင်ငံမှာဆိုလို့ရှိရင်တကဘာလုံးမှာ WHO ကအတိအမှတ်ပြုထားတဲ့အကာအကွယ်ဆေးကတော့8ခုပေါ့နော်ဆိုတော့ကျွန်တော်ဗမာနိုင်ငံမှာလည်းသိမှာပါအခုလွန်ခဲ့တဲ့တလ November လမှာအိန္ဒိယမှာနောက်ထပ်ကာကွယ်ဆေးတစ်မျိုးအစ်ကို WHO ကအတိအမှတ်ပြုပေးထားပါတယ
် COVID vaccine လို့ခေါ်တယ်
ဒီရုရှားကာကွယ်ဆေးကဒီနေ့ဒီချိန်ဒီ WHO ကအတိအမှတ်မပြုပါဘူးဒီအိန္ဒိယနောက်ထပ်တစ်ခုပေါ့နော်ဒါဒီအရင်တော့ကျွန်တော်သုံးခဲ့တဲ့ AstraZeneca နဲ့လည်းမတူပါဘူးပမာဏကမှာတော့ COVID Shield ခေါ်တဲ့အိန္ဒိယဆေးပေါ့နော်နောက်ပြုတ်ပြီးမှထားတဲ့ Sinopharm လိုဟာမျိုးလည်းမဟုတ်ပါဘူးသူက different ဟို nano particle ကိုသုံးပြီးတော့လုပ်ထားဒါပေမဲ့လည်းကောင်းသလားဆိုတော့အများကြီး effective ဖြစ်တဲ့တဲမှာတော့မရှိပါဘူး55ရာခိုင်နှုန်းလောက်ထိကောင်းတယ်လို့ပြောတယ်ပေါ့လေဆိုတော့
အဲ့ဒီဟာကိုပမာဏငယ်မှာထိုးတယ်လို့ကျွန်တော်ကြားတယ်ဝယ်ပြီးထိုးတယ်လို့ကြားတယ်အဲ့ဒီ covid စင်းတဲ့အိန္ဒိယနိုင်ငံမှာခြေခြေပြင်းပြင်းကြီးသုံးလာတဲ့အတွက်ကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုကာကွယ်ဆေးတွေကဒီ omicron မျိုးကွဲတဲ့အပေါ်မှာပေါ့နော်ဘယ်လိုသက်ရောက်မှုရှိတာကိုစတွေ့ထားလဲဆရာကြီး
ဒီ omicron အခုလက်ရှိကာကွယ်ဆေးတွေဘယ်လောက်ထိ kawe nai de lepo soro te ja de de chak ka ro tong long tho tha de chano di Pfizer bo no da ro le pama nai ngan ne ro tait do ma tat sai ni ba bu di ho Pfizer wo tong long tho tha de lu Moderna tong long tho tha de lu ya ro data ma thwet de de chano pyo lo ma ya o dai mae Pfizer wo tong long tho tha de lu ya do di ni di chei ma po pi ro effectively kawe nai ne so de a pai ni ya ro thwet la ba de so ro pama nai ngan ma chano wo me ja ba de kawe si tong long tho wa ma la So to know an in a lueku zone a mangan zone Peter Kupio Alushin or Genole, the Chabo Matiba, Upamaning Mabozo, the Opi Machida Sinofan Sabono, to our Dilumio clinical trial, Santa Mulotari, a piney machida, Gretchen, Pioara or Capare, Dabi Mele, don't know to me as Saro, Ya of Patamatalo, Dudiat Lono, Todemare, Tole Tulu Yanine, Chini, Shigelushin or Toba, Palulesoro, the vaccine dale. ဒီယောဂလက္ခဏာဒီယောဂပိုးကာဝယ်နိုင်တဲ့အနေအထားတစ်ခုရှိလို့ပါဟုတ်ကဲ့ဆရာအဲ့တော့ဒီဘယ်လိုကာကွယ်အထောက်အကူပြုနိုင်တဲ့အနေအထားကိုစပြီးတော့တွေ့ထားပြီလဲဆရာဗက်ဆင်းထိုးပြီးတိုင်းနဲ့ယောဂမရနိုင်တာရနိုင်ပါတယ်အခုကျွန်တော်တို့လက်ရှိပြည်နိုင်ငံမှာအခုဩမီကရွန်ဆိုဒီနေ့ဆိုရင်ကျွန်တော်လှုပ်လှုပ်နေနေရာမှာဆိုရင်စုစုပေါင်း 22%လောက်ချိန်လေးလောက်တော့ရှိတာပေါ့နော်ဆိုတော့ဩမီကရွန်ဒီဒုက္ခမပေးဘူးလားဆိုတော့ဒုက္ခပေးပါတယ်ကိစ်အများကြီး positive ဖြစ်လာတဲ့အတွက်ကြောင့်အဲ့ဒီအထဲမှာကာကွယ်ဆေးမထိုးထားတဲ့လူတွေကအထူးကြက်မဆောင်လို့ခေါ်တဲ် vaccine ထိုးထားပြီးပြီပဲဖြစ်ဖြစ်
ဒုက္ခပေးနိုင်တဲ့အထိအောင်ပါဝင်ပါတယ်ဟုတ်ကဲ့ဆရာအဲ့တော့အခုလူနေထားမှာဒီကာကွယ်ဆေးကလည်းပေါ့နော်မြန်မာနိုင်ငံနေထားရဟိုမသေးကြတာတွေရောမဖြစ်ဆုံးတာတွေရောရှိနေတဲ့နေထားမှာအိုမီခရွန်ကဒီကကာကွယ်ဖို့ဆိုရင်ဆရာအဓိကပါမှာကျွန်တော်ဒီကတော့လေဖြားလို့ရှင်ကိုအသိစိတ်တတ်တဲ့အလုံးမသွားပါနဲ့ဝယ်လန်းတပင်တွေကိုတန်နိုင်တဲ့လောက်ရှောင်ပါလူစုလူဝေးပေါ့နော်အထူးသဖြင့်ကျွန
ပွဲလန်းတဲ့ပင်လေးဟိုမင်္ဂလာဆောင်ကြီးတွေဆိုဒီလိုလူတွေမှာလူကြီးအယောက်900တထောင်နေပေါ့နော်ဆိုတော့အဲ့လိုလူတွေမှာအခုဒီ Omicron စဖြစ်လာတာကြောင်းမှာပေါ့နော်တက္ကသိုလ်ကျောင်းသားတစုမှာစပြီးဖြစ်လာတယ်ဆိုပြီးတော့ပြောတယ်ပြီးတော့သူ့ရဲ့ယောဂလက္ခဏာဒီတော်တော်လေးကိုကွဲပြားတဲ့အနေအထားလေးတွေရှိတယ်အထူးသဖြင့်ကောင်းကြိုက်တယ်ပေါ့နော်အလွန်တရာမှကောင်းကြိုက်တယ်နောက်တစ်ခုကဝင်းရှော့တယ်လူမနစ်မအီမတာဖြစ်တယ်တဲ့စားလို့ရှိရင်ဒီနှာစီချောင်းဆိုးတာတွေအတန်ပြောက်တာရောအနမ်းပြောက်တာတွေဒီလောက်ကြီးတိမရှိဘူးဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လေဒါကတော့နည်းနည်းလေးတော့စော်သေးတယ်ပေါ့ပြောရတဲ့အပိုင်းအရောလေဒါပေမဲ့ခြုံပြီးတော့ပြောရလို့ရှိရင် Omicron ဒီအရန်ကူးစက်မြန်ပါတယ်အိမ်မှာတယောက်ဖြစ်ရင်တအိမ်လုံးကကူးစက်နိုင်ပါတယ်အဲ့ဒီအိမ်မှာအရင်တုန်းကဟိုယောဂတက်ခံရှိတဲ့လူတွေစီဂျိုတွေ့တော့အဝလုံးနဲ့ယောဂလူများရှိခဲ့လို့ရှိရင်တော့သူတို့ကပို့ပြီးဒုက္ခရောက်နေပါတယ်ဆိုတော့ Omicron မပေါ့ပါနဲ့သဘောတကူက Omicron ဒီ Delta လို့ပါပဲ Delta စပြီးဝင်လာပြီဆိုလို့ရှိရင်နောက်ပိုင်း case အကုန်လုံးက Delta ပဲဖြစ်သွားတာပါပဲထိုနည်းတူဆိုတော့ Omicron စရောက်လာလို့ရှိရင်နောက်ပိုင်း case ကအကုန်လုံး Omicron ပဲဖြစ်လာပါမှာပါလို့လဲဆိုတော့ပမာနိုင်ငံအင်ဒီးယားချင်းနိုင်ငံဖြစ်တဲ့စင်ကာပူမှာ Omicron case ရှိပါတယ်ယူရီးယားမှာလည်းရှိပါတယ်အိန္ဒိယမှာလည်းရှိပါတယ်ဆိုတော့ပမာနိုင်ငံကိုမရှိဘူးဆိုတာကျွန်တော်တို့မဟုတ်ပါဘူးမသိလေတာပဲဖြစ်မှာ
ဟုတ်ကဲ့ကျေးဇူးများကျေးပါတယ်ခင
်ဗျာကျမရေကနာကိုနားဆင်ခဲ့ရတာပါခင်ဗျာကျွန်တော်တို့တောက်ကြနေမနေ့ခင်အစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့ထိုင်းအခြေစိုက်ဖီဝါဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
လာပါရှင်ကျမအမိပါနယ်သက်ဒေတာတိုင်းနာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့ချင်းပြည်နယ်ကံပလတ်မြို့မှာခရိယံဘာသာရေးခေါင်းဆောင်တယောက်ဖမ်းဆီးတပ်ဖြတ်ခံရမှုဖြစ်ပွားခဲ့ပါတယ်။မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာကျေးရွာရဲစခန်းနဲ့အုတ်ချုပ်ရည်မှုရုံတို့ပြစ်ခတ်တိုက်ခိုက်ခံခဲ့ရတယ်ဆိုတာနဲ့စည်ရည်မဏိပခအတွင်ချင်းပြည်နယ်ထန်တလန်မြို့မှာနေအိမ်တွေမီးလောင်နေခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။နန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါချင်းပင်နယ်တောင်ပိုင်းကံပလက်မြို့မှာခရိယံဘာသာရေးခေါင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဒီဇင်ဘာလ12ရက်နေ့ကဖြစ်ပွားခဲ့ပါတယ်ကံပလက်မြို့မြို့ဟောင်းကျေးရွာကခရစ်တော်အသင်းတော် Church of Christ ကအသက်30ခန့်အရွယ်ဘတ်စတာဦးအောင်ဂီဟာဒီဇင်ဘာလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာခံခဲ့ရပြီးနောက်တနေ့မှာကံပလက်မြို့အထက်ဘက်ဟိုတယ်အနီးလမ်းဘေးမှာအလောင်းကိုပစ်ထားခဲ့ကြတာလို့ကံပလက်မြို့ကအသင်းတော်ဘတ်စတာတဦးကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းပြည်နယ်မှာခရိယန်ဓမ္မအမှုတော်ဆောင်ဘတ်စတာ3ဦးတေဆုံးသွားပြီးဖြစ်ပါတယ်
မွန်ပြည်နယ်ရေးမြုံနယ်အရှိဖက်ကျောင်းရွာကျေးရွာရဲစခန်းနဲ့အုတ်ချုပ်ရည်မှုယုံကိုလူဆယ်ဦးဆိုင်ကဲ၅စီးစီးလာတဲ့လက်နက်ကင်ဖွဲ့တစ်ဖွဲ့ကဒီစင်မှာ၈ရက်နေ့ညနေပိုင်းကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူတူရဲအုပ်အောင်ကျော်နိုင်ကျေးရွာပြည်သူ့စစ်ကောင်းဆောင်ဦးအေးမောင်ပြည်သူ့စစ်အဖွဲ့ဝင်ဦးပေါ်တို့တိုင်ယာတီတီရရှိသွားပါတယ်တိုင်ယာပြင်းထန်ရရှိတဲ့စစ်မှုထမ်းဦးကျော်မြင့်ကတော့မော်ရမြိုင်ဆေးရုံမှာပဲတည်ဆုံသွားပါတယ်ဆိုင်ကဲစီးလာတဲ့လက်နက်ကင်ဖွဲ့ထွက်ခွာထားတဲ့လမ်းကြောင်းတွေကိုအဲ့ဒီညနေပိုင်းကကျောင်းရွာခြေဆိုင်ခမရ961တပ်ရင်းကနေလမ်းထူတဲ့လက်နက်ကြီးတွေကြောင့်ကျောင်းရွာရှိဖက်ချမ်းကမူနီတောင်ဘုံတော်ကြီးကျောင်းမှာ၃လုံးကျခဲ့ပြီးကျောင်းဝင်ဝေးစားလုတ်ကင်နေတူအမျိုးသမီးတဦးဒူးကောင်းအောက်တိုင်ယာထိမှန်ခဲ့ပါတယ်အဲ့ဒီရက်ပိုင်းမှာပဲရေးတံပြူစရက်ကားလမ်းတစ်လျှောက်ကနင်ကမော့အောင်နှပြေနဲ့ဘေးလမိုင်းရွာနီးတဝက်ရှိကရင်ရွာတွေကိုမြန်မာစစ်တပ်စစ်ကြောင်းတွေလှုပ်ရှားနေတဲ့အတွက်ဒေတာခြေဆိုင် KNU တပ်ဖွဲ့တွေနဲ့တိုက်ပွဲ၃ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်
ရခိုင်ပြည်နယ်ကြောက်တော်အခြေစိုက်စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခကိုးကလက်နက်ငယ်လေ့ကျင့်ပစ်ခတ်မှာဖြစ်တဲ့အတွက်ဒေသအတွင်းကကျေးရွာပေါင်း30ကျော်ကိုသတိပေးစာထုတ်ပြန်ထားပါတယ်။အဲ့ဒီလေ့ကျင့်ပစ်ခတ်မှုကိုဒီဇင်ဘာလ16ရက်နဲ့18ရက်နေ့တွင်မှပြုလုပ်မှာဖြစ်တဲ့အတွက်စကခဌာနချုပ်အနီးသွာလာခြင်းမပြုဖို့အခုလ17ရက်နေ့မှာမြို့နယ်အုပ်ချုပ်ရေးမှူးကရက်ကြီးအုပ်ချုပ်ရေးမှူးတွေကိုထုတ်ပြန်ထားတဲ့သတိပေးစာမှာဖော်ပြထားပါတယ်အခုလိုသတိပေးခံရတဲ့ကျေးရွာတွေကတော့ရုတ်သားကျေးရွာညောင်ပင်လက်ကျေးရွာနဲ့မြင်းကပ်ကျေးရွာအပါအဝင်ကျေးရွာပေါင်း73ရွာရှိတယ်လို့တရက်ခန်တွေကပြောပါတယ်ဖေဖော်ဝါရီလတတိယအပတ်နဲ့ဩဂုတ်လတတိယအပတ်တွေကလည်းရခိုင်ပင်လယ်ပြင်မှာစစ်ကောင်စီတပ်ကလက်နက်ကြီးစမ်းသပ်ပစ်ခတ်မှုတွေပြုလုပ်ခဲ့ပါတယ်
ထိုင်းမြန်မာနယ်စပ်တပ်ခရဲတွင်းမှာရှိတဲ့မေလာဒုက္ခတဲ့စခန်းမှာဒီဇင်ဘာ14ရက်နေ့ညကစခန်းထဲမှာနေထိုင်တဲ့လူတွေဟာစခန်းတာဝန်ရှိသူတွေကိုဆန္ဒပြရင်ရုံးရင်းဆန်ခါဖြစ်ပွားသွားပါတယ်ဆန့်ကျင်ဆန္ဒပြတဲ့ဒုက္ခတဲ့စခန်းတွင်းကနေထိုင်တဲ့လူတွေဟာစခန်းလုံခြုံရေးယူနေတဲ့ထိုင်းအာဏာပိုင်တွေရဲ့ယုံအဆောက်အဦနဲ့ကားဆိုင်ကယ်တွေကိုဖျက်ဆီးထားတာရှိတယ်လို့ဆန္ဒပြလူငယ်အုပ်ကိုလည်းစခန်းလုံခြုံရေးတာဝန်ရှိသူတွေရိုက်နှက်တာခံခဲ့ရပါတယ်ဆန္ဒပြမှုစတင်ဖြစ်ပွားတဲ့အကြောင်းရင်းဟာဒုက္ခတဲ့စခန်းမှာနှာခေါင်းဈေးမှမတက်ထားတဲ့ဆိုင်ကယ်မောင်းသူစခန်းနေအုပ်ကိုစခန်းရှိထိုင်းရဲတွေကဆိုင်ကယ်ပေါ်ဆွဲချပြီးဆိုင်ကယ်တိမ်ယူမှုဖြစ်ပွားရာကနေလူထုထောင်နဲ့ချီဆန္ဒပြမှုဖြစ်ပွားတာဖြစ်ပါတယ်အဲ့ဒီထိုင်းအာဏာပိုင်တွေဟာကိုဗစ် -19 ကာလစခန်းပြင်ဝင်ထွက်ခွင့်ကန့်တတ်ထားပြီးငွေကြေးပေးနေတဲ့စခန်းရှိသူတွေကိုမျက်နှာတာပေးဝင်ထွက်ခွင့်ပေးပေမဲ့လည်းတာမန်သူတွေကတော့ဖိအားပေးကန့်တတ်မှုတွေရှိရကနေမကျေနပ်ချက်တွေကြောင့်ဆန္ဒပြမှုဖြစ်ပွားတဲ့အကြောင်းရင်းပါတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်
ချမ်းပြည်တောင်ပိုင်းဟိုပုံးမြို့အဝင်အထွက်နဲ့တောင်ကြီးမြို့အတက်ဆင်းတွေမှာခီးသည်တွေကိုရဲစစ်တပ်နဲ့ရှမ်းစကားပြောစစ်ဝတ်စုံဝတ်တဲ့သူတွေကတာစီစစ်ဆင်းမှုငွေကြေးတောင်းခံမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။အမျိုးသားတွေကြီးစည်းလာတဲ့ကားကိုတော့အထူးတာစီစစ်ဆင်းမှုပြုလုပ်တယ်လို့စစ်ဆေးခံရတဲ့ခီးတဲ့တင်ကားဆရာတူကပြောပါရယ်နိုဝင်ဘာလကလေးကစစ်ဆေးမေးမြန်းမှုလှုပ်လာတာဖြစ်ပြီးအခုဒီဇင်ဘာလထဲမှာတော့မတ်ပုံတင်မပါသူတွေကိုပိုက်ဆံတောင်းတာတွေအမျိုးသားခီးတဲ့တွေဆိုရင်လက်ကင်ဖုံးတွေဖြန့်ကြည့်တာတွေပိုက်ဆံအိတ်တွေပါဆွဲဖြန့်ကြည့်တာတွေလှုပ်လာနေကြောင်းခီးသွားတွေကပြောပါရယ်ရှမ်းကယားနယ်စပ်မှာဖြစ်တဲ့ BDF လူငယ်တရက်ခါလက်နက်ကင်တပ်ဖွဲ့များနဲ့အာဏာသိမ်းစစ်တပ်အကြမ်းတိုက်ပွဲကြောင်းရှမ်းပြည် BDF တပ်ဖွဲ့များရဲ့ကြီးညာချက်ကြောင်းအခုလိုစစ်ဆေးမှုလောက်လာတာဖြစ်နိုင်တယ်လို့ခီးသွားလူငယ်တူကပြောပါတယ်
အခု
တင်းလွာတွေကိုဆက်လက်တင်းဆက်ပြီးသွားမှာပါချင်းတီနယ်ထန်တလန်မြို့မှာလက်နက်ကင်တပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်ပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလဇန်အထိ3လကျော်ကျော်အတွင်းမှာဖျားเจ้าတွေအပါအဝင်လူနေအိမ်ကြီး900ကျော်လောက်မီးလောင်ပြာကျခဲ့ရပါတယ်ဒီအကြောင်းကိုတော့ကိုရောဘက်ကစုစည်းထားပါတယ်ရှင်
စက်တင်ဘာလ9ရက်နေ့ကစပြီးဒီဇင်ဘာလ10ရက်နေ့အထိ3လကျော်အတွင်းထန်တလာမြို့မှာမီးလောင်ကျွမ်းမှု17ကြိမ်ဖြစ်ပွားခဲ့ပြီးမီးလောင်မှုအများစုဟာလက်နက်ကြီးကြောင့်မဟုတ်ဘဲစစ်ကောင်စီတပ်သားတွေကတမင်တကာမီးရှို့လို့လောင်ကျွမ်းတာဖြစ်တယ်လို့ထန်တလာမြို့ကစစ်ဘေးရှောင်ကူမီအဖွဲ့ဖြစ်တဲ့ထန်တလာ Placement Affair Committee ကကိုယ်စားလှယ်ကပြောပါတယ
်အများစုကတော့ရှုခံရတဲ့သဘောဘာဖြစ်လို့လဲဆိုတော့စက်တင်ဘာ19ရက်နေ့ဆိုရင်သူတို့လက်နက်ကြီးနဲ့ပြစ်ပြီးမှလောင်တာအခြားရက်တွေမှာဆိုတော့ဒီလိုမျိုးပြစ်ခတ်မှုမရှိဘဲနဲ့လောင်တဲ့နေတွေလည်းရှိတယ်
။အင်ဂျင်တစ်ထောင်ခန့်ရှိပြီးလူဦးရေတစ်သောင်းဝန်းကျင်နေထိုင်တဲ့ထန်တလာမြို့မှာပြီးခဲ့တဲ့စက်တင်ဘာလကအာနာသိန်းစစ်ကောင်စီနဲ့ချင်းပီတုကာကိုရီ CDF ထန်တလာတပ်ဖွဲ့အကြားမြို့တွင်ပစ်ခတ်မှုအစတင်ဖြစ်ပွားလာတဲ့နောက်ပိုင်းမှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်စက်တင်ဘာလ9ရက်နေ့ကနေလူနေအိမ်တွေစတင်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးနဲ့ရှုမိကြောင့်ထန်တလာမြို့ပေါ်ကဇုံမွန်းလုံတယ်ဇေစိုက်ပြူကြီးနဲ့ဖျားချောင်းစတဲ့ရက်ကွက်၅ခုမှာမီးလောင်မှုအများဆုံးဖြစ်ခဲ့ပြီးစက်တင်ဘာလအတွင်းမှာအိမ်20လုံးအောက်တိုဘာလအတွင်းမှာ164လုံးနိုဝင်ဘာလအတွင်းမှာ298လုံးဒီဇင်ဘာလ4ရက်5ရက်နဲ့10ရက်နေ့တွေမှာအိမ်ခြေအလုံး80လောင်ကျွမ်းပြချခဲ့ရပြီလို့ Tantla Placement Affair Committee အဖွဲ့ရဲ့စီးမတ်တမ်းအရာသိရပါတယ်စစ်ကောင်စီတပ်ဖွဲ့ကချင်းပြည်နယ်မှာထူးစစ်ဆင်ပြီးလူနေအိမ်တွေကိုမီးရှို့ဖျက်ဆီးတာဟာစီးရီးတက်တက်ဆင်နွှဲတာမဟုတ်တော့ဘဲချင်းပြည်သူတွေရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအထိနလမထူနိုင်ရေးနဲ့ချင်းပြည်သူတွေချင်းပြည်မှာမနေထိုင်နိုင်ရေးအတွက်ရည်ရွယ်တဲ့နီးပြူဟာဖြစ်တယ်လို့ချင်းမျိုးသားတပ်ဦး CNF ပြောရေးဆိုခွင့်ရှိသူ Slide Chenney ကပြောပါတယ
်ချင်းပြည်နယ်မှာစစ်ကောင်စီရဲ့စီးရီးဖန်တီးမှုပုံစံကိုကြည့်လိုက်ရင်ချင်းပြည်သူရဲ့ဥအင်းစီစဉ်တွေဘာသာရေးအဆောက်အဦတွေ6ဝန်းနီးပါးကိုရှုပ်ဖြစ်စီခဲ့ပြီးဖြစ်ပါတယ်။နောက်ပြည်သူတွေကိုတပ်ဖြတ်ပြီးတော့အမျိုးသမီးတွေပေါ်လင်ပန်းဆိုင်ရာအကြမ်းဖက်မှုကျူးလွန်တာတွေဟာစီရတဲ့တဲ့မဟုတ်တော့ဘူးလို့ပဲပြောချင်တယ်။ဒါကအင်မတန်အကြီးတန်းရုပ်ဆိုးတဲ့လူသားမျိုးတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုလို့ရလို့ပဲမြင်တယ်။
ချန်တလာမြို့ပေါ်ကပြည်သူအလုံးဟာလည်းမီးစတင်လောင်ကျွမ်းမှုဖြစ်ပွားတဲ့နောက်မှာမြို့ပေါ်မှာမနေရကြတော့ဘဲအိန္ဒိယမြန်မာနယ်စပ်ကြီးရွာတွေနဲ့တစ်ဖက်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာဒေသအတွင်းလှုပ်ရှားနေတဲ့လက်နက်ကင်တပ်ဖွဲ့တွေကဈေးတွေစီကနေအခွန်တွေကိုအဆမတန်တိုးမြင့်ကောက်ခံနေလို့ဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်ဈေးတွေပိတ်ရတဲ့အထိအခွန်ကြီးငွေတွေကိုကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့နမ်ဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
။နမ်ခမ်းမြို့နယ်ထဲမှာအခွန်နစ်ကုံပိုင်းမှာဈေးတဲ့တွေအိမ်ဆိုင်ရှင်တွေကိုလက်နက်ကင်တပ်ဖွဲ့တွေကနေအခွန်တွေဈေးကြီးကြီးနဲ့ပေါ်ပေါ်တင်တင်ကောက်ခံလာနေလို့ဒေသခံတွေအခက်အခဲရင်ဆိုင်နေရပါတယ်။အဖွဲ့စည်းတိုင်းလိုလိုကလာရောက်ကောက်ခံနေတဲ့အကြောင်းနမ်ခမ်းမြို့ခံအိမ်ဆိုင်ဖွင့်ထားတဲ့ပိုင်ရင်းကအခုလိုပြောပါတယ်
။အားခက်ခဲတာပါနော်။တစ်လလုံးမှာခုကရောင်းရတဲ့ငွေရောအမြင့်ငွေရော၃တင်းရချင်မှရမှာဘောနော်လူတဲ့အရန်သားနဲ့နောက်ပြီးတော့ယောဂါကလည်းတစ်မျိုးပေါ့နောက်ပြီးတော့အဖွဲ့လည်းမဟုတ်ဘူးဘောနော်ခုကအဖွဲ့လေအများကြီးဘောနော်ဆနာတောင်းနဲ့သုံးဖွဲ့လေးဖွဲ့လောက်ရှိတာပေါ့အဲ့လိုမျိုးဖြစ်နေအများဆုံးပေးနေရတဲ့အဖွဲ့ကြတော့ KNLY ဘောနော်သူတရအနေနဲ့ကြတော့SSPD ဘောနော်ညနေအထဲမှာကြတော့ဆိုင်ကြီးတွေကြတော့ KAY နဲ့ပါကြတာဘောနော်ဟောအောက်ရှိအဆက်တည်းပါတာ
နမ်ခမ်းမြို့မှာမြို့မစီအောင်မြတရက်ွက်ကဟင်းရွက်စီနဲ့ပန်ပွဲညဈေးတန်းဆိုပြီးဈေးသုံးခုရှိပါတယ်ဈေးဆိုင်ခန်းက1000ကျော်ရှိပြီးအိမ်ဆိုင်တွေလည်းအများကြီးရှိနေပါတယ်လက်နက်ကင်တပ်ဖွဲ့တွေဟာအိမ်ဆိုင်နဲ့ဈေးဆိုင်ကြီးတွေကိုအခွန်ကြီးကြီးကောက်ခံပြီးလက်ရှိမှာတော့ဈေးထက်ကဟင်းရွက်တဲတွေပါမကြမ်းကောက်နေတယ်လို့ဈေးတယ်တွေကပြောပါတယ်အခုလိုနိုင်ငံရေးရှုပ်ထွေးနေတဲ့ကာလကိုဗစ်ရောဂါကြောင့်ဝမ်းစာရှာစားရခက်ခဲနေတဲ့ကာလမှာလူထုအပေါ်ဝန်ထုတ်ပိစေတာမျိုးမဖြစ်သင့်ဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြောခွင့်ရစိုက်လစ်ကအခုလိုမချက်ပြုပြောဆိုလိုက်ပါတယ
်မတည့်လျော်ဘောဗျာပြည်သူလူထုမခံမရနိုင်လောက်အောင်တရားလွန်အခွန်အတုပ်ကောက်ခံတာမျိုးကိုလည်းပဲလုံးဝမလုပ်သင့်ပါဘူးဒီလိုကိစ္စရပ်မျိုးကျူးလွန်လာတာများတာနဲ့အမျှနေရဆုံးခွာထွက်ပြေးတာတွေပုံများလာနိုင်တယ်။တစ်ချိန်တည်းမှာပြည်သူလူထုရဲ့အယုံကြည်ကင်းမဲ့တာမျိုးကိုကြုံတွေ့လာရနိုင်တာမို့လို့သက်ဆိုင်ရာအဖွဲ့အစည်းတိုင်းကဒီကိစ္စတွေအပေါ်မှာကြက်ကြက်မက်မက်ကင်တွယ်ထိမ့်သိမ့်ဖြေရှင်းချက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဗျ။
အ ခုလည်းပဲအခွန်ခတွေကို TNLA ကကောက်ခံနေလို့နှမ်ခမ်းဈေးသူဈေးသားတွေကဒီဇင်ဘာလ23ရက်နေ့ကနေ18ရက်နေ့အထိဈေးပိတ်ဆန္ဒထုတ်ဖော်နေကြပါတယ်နှမ်ခမ်းမြို့မှာတင်မဟုတ်ပဲ TNLA ထိန်းချုပ်နေမြေအလုံးမှာအခွန်ကောက်ခံနေတာဖြစ်ကြောင်းအခွန်တွေကိုရှော့ပေါက်ကောက်ထားတာဖြစ်ကြောင်းပြောခွင့်ရဘုံမူမိုင်းအကျော်ကပြောပါတယ်နှမ်ခမ်းဈေးကြီးပိတ်ထားတာကြောင့်ဈေးတဲ့တီရောဈေးဝယ်တွေအတွက်ပါအခက်အခဲဖြစ်နေရတယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့မှာခရီးရန်ဗာရာရေးကောင်းဆောင်တဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်မှုဖြစ်ပွားခဲ့ပါတယ်မွန်ပြည်နယ်ရေးမြို့နယ်ကျောင်းရွာကြီးရွာရဲစခန်းနဲ့အုပ်ချုပ်ရေးမှူးရုံးတို့ကိုလက်နက်ကင်အဖွဲ့တပ်ဖွဲ့ကဒီဇင်ဘာလ10ရက်ညနေပိုင်းမှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်စခန်းမူတူရဲအုပ်အပါအဝင်အုပ်ချုပ်ရေးအဖွဲ့တွေထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
သောရရှင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့ဒီပါဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်ကလေးပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအားလုံးပါ
တိုင်းသားဒေသတွေမှာကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာပေးပို့လို့တယ်တေးသချင်းတောင်းညင်နေဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအောက်ကလကတာလီဘန်တွေထိန်းချုပ်လိုက်တဲ့နောက်မှာအိန္ဒိယပါကစ္စတန်နိုင်ငံတွေကိုထွက်ပြေးခေါ်လုံတဲ့အာဖဂန်နိုင်ငံသားက3သိန်းကျော်ရှိနေပြီးအခုတော့ပါကစ္စတန်အစိုးရကသူတို့ကိုနေရပ်ပြန်ခိုင်းနေပါပြီ။ပါကစ္စတန်နိုင်ငံဟာလက်ရှိမှာဒုက္ခသည်ဖြစ်နေတဲ့တရားဝင်သတ်မှတ်ခံရသူတွေနဲ့စီးပွားရေးကြောင့်တရားမဝင်ပြောင်းရွှေ့အခြေချသူတွေအပါအဝင်အာဖဂန်နိုင်ငံသား3သန်းလောက်ကိုလက်ခံထားရတာဖြစ်ပြီးအခုနောက်ထပ်ဝင်ရောက်လာသူတွေကြောင့်မခိုင်မာတဲ့သူတို့ရဲ့စီးပွားရေးခံနိုင်ရင်ရှိတော့မှာမဟုတ်ဘူးလို့လည်းပါကစ္စတန်ပြန်ကြားရေးဝန်ကြီးကပြောပါတယ်။အိန္ဒိယအရှိမြောက်ပိုင်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသမှာလှုပ်ရှားနေတဲ့အိန္ဒိယသဘုံအဖွဲ့ကအဖွဲ့ဝင်9ဦးကိုမြန်မာအာဏာပိုင်တွေကအိန္ဒိယအစိုးရကိုလွှဲပြောင်းပေးခဲ့တယ်လို့အိန္ဒိယရဲတပ်ဖွဲ့ကချက်သတင်းနဲ့မှပြောပါတယ်။မဏိပူဒေသကိုအိန္ဒိယကနေခွဲထွက်ဖို့အတွက်1988ခုနှစ်ကစပြီးအိန္ဒိယအစိုးရနဲ့တိုက်ခိုက်နေတဲ့ PLA ပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ကအဖွဲ့ဝင်9ဦးကိုအိန္ဒိယလေတပ်ကလေရင်နဲ့ဗိုလ်တပ်ဖွဲ့နဲ့မှမြန်မာနိုင်ငံကနေမဏိပူပြည်နယ်ထဲကိုခေါ်ဆောင်ခဲ့တယ်လို့အမည်မဖော်လို့တဲ့ရဲအရာရှိကပြောပါတယ်။အခုပြန်ပို့ခံရသူ9ဦးကမနစ်ကဩဂုတ်လထဲမြန်မာအာဏာပိုင်တွေဖမ်းဆီးပြီးစကိုင်းဘက်ကအကျဉ်းထောင်မှာချထားသူတွေလို့လည်းရဲကပြောပါတယ်။မြန်မာနိုင်ငံမှာပြင်းထန်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုမြန်မာစစ်တပ်ကအရှိန်မြင့်လှုပ်ဆောင်လာနေတဲ့အတွက်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်စီကိုနိုင်ငံတကာအလုပ်သမားတမကများအဖွဲ့ချုပ် IDUC ကစာရေးသားပေးပို့တောင်းဆိုလိုက်တယ်လို့ဒီဇင်ဘာ18ရက်နေ့ကြေညာချက်ထုတ်ပြန်ပါတယ်။ဗီဇာပြန်ကိုရိုနာဗိုင်းရပικပိုးတဲ့ Omicron ဟာအသက်ရှူလမ်းကြောင်းထဲမှာပိုးပြီးလှင်လင်းမြန်မြန်ဆပွားနိုင်စွမ်းရှိတယ်လို့ဟောင်ကောင်ကသိပ္ပံပညာရှင်တွေတွေ့ခဲ့တဲ့အတွက်ဒါဟာကဘာတလွားဒီပိုးသက်ကူးစက်မှုဘာကြောင့်တိတ်မြန်ဆန်ရလဲဆိုတာကိုရှင်းပြနိုင်ပါပြီ။ Omicron ပိုးဟာအဆုတ်ထဲကိုဝင်သွားတဲ့ပင်မလေပြွန်ထဲမှာဆိုရင် Delta ပိုးထက်အဆ80ပိုးပြီးတော့မြန်မြန်ကြီးထွားနိုင်တယ်လို့ဓာတ်ခွဲနမူနာစမ်းသပ်မှုတွေမှာတွေ့ရပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ်။တောင်းကြနေမနေ့ကင်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလန့်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးခဲ့တာပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.